စံပြည်နယ်တောင်ပိုင်းဖဲခုံမြို့နယ်လွယ်ဝဲကျေးရွာမှာတော့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားမှာမနေ့ကတိုက်ပွဲပြင်းထန်ခဲ့ပါတယ်။ဒီကနေ့မှလည်းအဲ့ဒီနေရာမှာတိုက်ပွဲထပ်ဖြစ်တယ်လို့ဖဲခုံ PDF ကပြောပါတယ်။လက်နက်ကြီးကြီးတွေကရွာထဲထိကျရောက်လာလို့တရွာလုံးနှီးပါထွက်ပြေးတိမ်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကလာတဲ့သတင်းနန်းလောင်ပြောပြပေးပါရှင်။
နိုဝင်ဘာ3ရက်ဒီကနေ့မနက်7:00နာရီခွဲလောက်ဖဲကုံလွယ်ဝဲရွာမှာတိုက်ပွဲဖြစ်ခဲ့တယ်လို့ဖဲကုံ PDF ပြောခွင့်ရသူက VOA ကိုပြောပါတယ်။နိုဝင်ဘာ2ရက်မနေ့ကလည်းဖဲကုံမြို့နယ်ခေါင်းဤကျေးရွာအုပ်စုလွယ်ဝဲကျေးရွာဖက်ကိုစစ်ကောင်စီကအင်အားအများအပြားစစ်ကြောင်းထိုးလာတာကြောင့်ညနေ3နာရီလောက်မှာဒေသခံကာကွယ်ရေးတပ်တွေပူးတွဲပြီးတော့စစ်ကောင်စီတပ်တွေကိုခုခံတိုက်ခိုက်တဲ့အတွက်တိုက်ပွဲပြင်းထန်ခဲ့တယ်လို့လည်းဆိုပါတယ်။မနေ့ကအပြန်အလှန်ပြစ်ခတ်မှုအတွင်းမှာတော့ပြည်သူ့ကာကွယ်ရေးပူးပေါင်းအဖွဲ့ဖက်က၄ဦးထိခိုက်ဒဏ်ရာရရှိပြီးစစ်ကောင်စီဘက်ကကြဆုံထိခိုက်မှုတချို့ရှိတယ်လို့လည်းပြောပါတယ်။မနေ့ကတိုက်ပွဲအတွင်းစစ်ကောင်စီကလူနေအိမ်ဖက်ကိုလက်နက်ကြီးနဲ့ပြစ်ခတ်လာလို့တရွာလုံးထွက်ပြေးနေကြတယ်လို့ကြော်ပွဲရွာခံတို့က VOA ကိုပြောပါတယ်။
ဒီကောဆက်ပြီးနေရတဲ့လက်နက်ကြီးတွေကျလာနေပြီးသူတို့ကလက်နက်ကြီးနဲ့ပြစ်ခတ်နေတဲ့ရှိနေတာ။အဲ့တော့ဆုံးတော့ဒီလက်နက်ကြီးတွေကိုတော့ကြားရတယ်။အဲ့ဒီကတော့ပြည်ရတယ်ဗျ။သူတို့ဖားတယ်ကြံကြည့်လို့ဒီတော့ကျတော့ကိုယ်ကျောင်းမှာ
မပြေးနိုင်တဲ့အသက်ကြီးပိုင်းအဖိုးအဖွား10ဦးလောက်ရွာထဲမှာကျန်နေခဲ့တယ်လို့လည်းအဲ့ဒီဒေသခံကပြောပါတယ်။လက်နက်ကြီးကြောင့်နေအိမ်ပျက်စီးမှုရှိတယ်လို့ဒီကိနေမနက်7နာရီလောက်မှာတော့စစ်ကောင်စီကနေအိမ်တချို့ကိုမီးရှို့ဖျက်ဆီးနေတယ်လို့ညံ့ညင်ဆွဲပွဲရွာခံက VOA ကိုပြောပါတယ်
။စစ်ကောင်စီရဲ့စနေရီကောင်ရှုဖျက်ဆီးနေတယ်။ဟောစစ်ကောင်စီရဲ့စီးနေတာကတည်နေရတယ်ဒီကောင်တွေကတော့တိုက်လို့ရတယ်စစ်ကောင်စီရောစစ်ကောင်အိမ်မှာလောက်ပေါ်မှာကိုချူတာတွေ့ရတယ်ဗျ။
ဖဲခုံပြည်ရဲ့ပြောရေးဆိုခွင့်ရှိသူတို့ကတော့စစ်ကောင်စီကမီးရှို့တဲ့နေရာကိုချီတက်ဖို့ကြိုးစားနေတယ်လို့အခုလိုပြောပါတယ်
။ဒုံးကြီးတော့ကျွန်တော်ရှိရတဲ့အရထားကရှိတယ်ကြာမလို့ကကျွန်တော်တိုက်တဲ့အချိန်တော့ဒီကောင်တွေကြည့်လို့လဲသွားတာတွေညောင်းရလို့တော့အနေလုံးရှိတယ်ကြာ။ဒီနေ့ကတော့အခုပြည်လုံးကကြာရပွဲရောက်ဖို့စစ်ကောင်စီကမီးတွေရှို့နေတယ်။မလို့ကဖြစ်နေတာအပြင်မှာဖြစ်နေတာကြာအခုကတော့စစ်ကောင်စီကဒီဟာတွေဆက်ရှို့နေတယ်။ဒီဟာတွေကျွန်တော်ကဒီစီးရီးတွေမီးရှို့တဲ့နေရာကိုကျွန်တော်ကဆက်ချီးဆန့်ဖို့ကြိုးစားနေတယ်ကြာ။
စစ်ကောင်စီကပြန်ဆုတ်သွားချင်းညနေ7:00ကျော်လောက်မှာတော့နှီးလောင်ခဲ့တဲ့အိမ်တွေကိုပြည်သူ့ကာကွယ်ရေးအဖွဲ့တွေကတွားရောက်ပြီးတော့မီးငြှိမ်းတပ်ပစ်ခဲ့ပြီးနေအိမ်၃လုံးနှီးလောင်ပြသခဲ့တယ်လို့ဖဲခုံ PDF ကထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့အောက်တိုဘာ၁ရက်နေ့မှာလဲဖဲခုံမြို့မှာအခြေစိုက်ထားတဲ့ခမာရ336တပ်ရင်းကမြို့ပေါ်ရပ်ကွက်အတွင်းတန်ကြီးနဲ့ပြစ်ခတ်လို့နေအချို့ပြင်ဆင်ခဲ့တာတွေရှိခဲ့ပါတယ်။အော်တိုဘန်26ရက်နေ့တုန်းကလည်းဖဲခုံမြို့အတွင်းမှာနှစ်ဖက်အပြန်အလှန်ပြစ်ခတ်မှုရှိပဲစစ်ကောင်စီကလက်နက်ကြီးနဲ့ပြစ်ခတ်လိုက်လို့တာမန်အရပ်သားပြည်သူ၃ဦးကြီးထိမှန်တရားရခဲ့တယ်လို့ဖဲခုံ PDF က VOA ကိုပြောထားပါတယ်။အော်တိုဘန်29ရက်မနေ့ပိုင်း3နာရီလောက်မှာလည်းစစ်ကောင်စီကလက်နက်ကြီးနဲ့လူနေအိမ်တွေဖက်ကိုပြစ်မှတ်ထားပြစ်ခတ်ခဲ့တာကြောင့်ရွှေပြည်အင်းရွာကတဲရွာကထောင်နဲ့ချူတဲ့ဒေသခံတွေအိုးအိမ်ဆုံးခွာပြည်လို့ရာကိုထွက်ပြေးနေရတာပါ။ဒါကြောင့်လဲဖဲခုံအပါဝင်ကြရားပြည်နယ်အတွင်းမြို့နယ်အတော်များများမှာတိုက်ပွဲတွေကြောင့်နေရစွန့်ခွာတင်းချောင်နေရတဲ့အရသာစစ်ပြေးဒုက္ခတွေလည်းတိုးများနေပါတယ်။ဖဲခုံတိုက်ပွဲနဲ့နောက်ပိုင်းအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကလူစုံတရာထုတ်ပြန်ကြေညာတော့မရှိသေးပါဘူး။